ယူကရိန်းနိုင်ငံမှာအစိုးရဆန့်ကျင်သူဆန္ဒပြသူတွေနဲ့ရဲတွေကြားထပ်ဖြစ်တဲ့ပဋိပက္ခတွေကြောင့် KF မြို့တော်မှာ22ယောက်ထက်မနည်းသေဆုံးခဲ့တယ်လို့မျက်မြင်တွေကပြောပါရတယ်။အတိုက်ခံခေါင်းဆောင်တွေနဲ့ပြင်းငိမ့်မှုရခဲ့ပြီလို့သမ္မတ Viktor Yanukovych ကြေညာခဲ့ပြီးတော့နိုင်ပိုင်းအကြံမှာပဲအခုလိုထပ်ပြီးတော့အကြမ်းဖက်မှုတွေဖြစ်နေတာပါ။သေဆုံးသူတချို့ဟာအစိုးရရဲ့ဒီလက်ဖြောင့်တပ်သားတွေရဲ့လက်ချက်ကြောင့်ဖြစ်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါရတယ်။တစ်ချိန်တည်းမှာပဲရဲအရာရှိ3ယောက်သေဆုံးခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်ဒီကနေ့ကြာသပတေးနေ့မှာဒီရဲတပ်ဖွဲ့ဝင်50ကျော်စစ်ရုံတင်ခဲ့ရပြီးတော့30ကတနတ်တရားနဲ့အရာတွေကြောင်းဖြစ်တယ်လို့ပြောပါရယ်ပြည်သူတွေပိုင်ဆိုင်မှုတွေနဲ့ကိုအကာအကွယ်ပေးဖို့နဲ့မိမိကိုယ်ကိုကာကွယ်နိုင်ဖို့အတွက်ကိုလည်းရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ရေးသုံးလက်နက်တွေကင်ဆောင်ဖို့ခွင့်ပေးထားပြီလို့ပြည်ထောင်စုဝန်ကြီးကပြောပါရယ်ဆန္ဒပြသူတွေကြားကဒီအစွန်းရောက်သမားတွေအနေနဲ့လက်နက်တွေကိုရဲလက်အကြဖို့နဲ့အတိုက်ခံခေါင်းဆောင်တွေကိုလည်းအစွန်းရောက်သူတွေနဲ့ကွဲပြားတယ်ဆိုတာပြသဖို့အတွက်ပြည်ထောင်စုဝန်ကြီးကပြောကြားခဲ့ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပြဿနာကိစ္စ EU ဥရောပသမဂ္ဂအဖွဲ့ဝင် Germany, Poland နဲ့ပြင်သစ်နိုင်ငံသားဝင်ကြီးသုံးယောက်တို့နဲ့ယူကရိန်းသမ္မတတို့ဆွေးနွေးကြတဲ့ဒီကနေ့မှာပဲနောက်ထပ်အကြမ်းဖက်မှုတွေဖြစ်တာဖြစ်ပါတယ်။ဒီကနေ့နောက်ပိုင်းကျရင်တော့ Belgium နိုင်ငံ Brussels မြို့တော်မှာ EU အရေးပေါ်ဆွေးနွေးပွဲရှိပြီးတော့ယူကရိန်းမှာမငြိမ်မသက်ဖြစ်အောင်လုပ်နေတဲ့သူတွေအပေါ်အရေးယူပိတ်ဆို့နိုင်တဲ့အလားအလာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။အင်္ဂါနေ့တုန်းကလည်း KF မြို့တော်ကတပိတ်စခန်းတွေကိုအထီးကရုံနှိမ်နင်းရေးရဲတွေဖြိုခွင်းခဲ့စဉ်မှာ28ယောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ရှင်။